အမေရိကန်ကားကုမ္ပဏီဝန်ထမ်းများတမက United Auto Workers ကသူတို့တောင်းဆိုနေတဲ့လုံအားကနဲ့လုပ်ငန်းခွင်ခံစားခွင့်တိုးရေးကိစ္စတွေအတွက်ကားကုမ္ပဏီတွေနဲ့ဆွေးနွေးမှုတွေဒီကနေ့စက်တင်ဘာလ16ရက်နေ့မှာပြန်လည်စတင်မယ်လို့ပြောကြားလိုက်ပါတယ် General Motor GM Ford Motor နဲ့ Chrysler ကားကုမ္ပဏီရဲ့မိခင်ကုမ္ပဏီ Stellantis ကဝန်ထမ်း1000ခွဲနီးပါးဟာမနေ့တောက်ကြနေကစပြီးအလုံးမစင်းပဲဆန္ဒပြနေကြတာပါဒီကားကုမ္ပဏီတွေဟာဒီနှစ်ပိုင်းအတွင်းအများအဆုံးအများအပြားရရှိခဲ့တာကြောင့်ဝန်ထမ်းတွေကိုလိုအားကတိုးပေးသင့်တယ်လို့သမ္မတဂျိုးဘိုက်တန်ကလည်းယူဆပါတယ
်။ Auto companies have seen record profits including the last few years because of the extraordinary skill
ဝန်ထမ်းတွေရဲ့ထူးခြားတဲ့လုပ်ငန်းကျွမ်းကျင်မှုနဲ့အနစ်နာခံမှုတွေကြောင့်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာကားကုမ္ပဏီတွေဟာစံချိန်တင်ပြီးအမြတ်ရခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုရခဲ့တဲ့အမြတ်အစွန်းတွေကိုကုမ္ပဏီတွေဘက်ကတရားမျှတစွာဝန်ထမ်းတွေအတွက်လောက်ခလာစာတိုးပေးတာမျိုးမရှိခဲ့ဘူးလို့ကျွန်တော်ထင်ပါတယ်လို့သမ္မတဘိုင်ဒန်ကမနေ့ကပြောကြားသွားခဲ့တာပါအမေရိကန်ကကားကုမ္ပဏီတွေအကြတစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်မှုတွေရှိနေတဲ့အတွက်အခုလိုအလုပ်သမားတွေဆန္ဒပြတာကဆယ်စုနှစ်များစွာအတွင်း Ford Bronco, Jeep Wrangler, Chevrolet Colorado နဲ့တခြားကားအတော်များများရဲ့ထုတ်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းသွားတယ်လို့လည်း Ford ကုမ္ပဏီကပြောပါတယ်အခုလိုကားထုတ်လုပ်ရေးဆေးရုံကဝန်ထမ်းတွေဆန္ဒပြနေကြတဲ့အတွက်မော်တော်ကားထုတ်လုပ်မှုတွေရပ်ဆိုင်းပြီးရေတိုမှာကားစည်းတွေတက်ပြီးရေရှိမှာတန်းပြီစီဝါရေးပါထိခိုက်နိုင်တယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်နေပေမဲ့လည်းကုမ္ပဏီဝန်ထမ်းများတမကဥက္ကဋ္ဌရှောင်းဖိန်ကတော့သူတို့ဟာစီဝါရေးတစ်ခုလုံးထိခိုက်အောင်လုပ်နေတာမဟုတ်ဘဲဘီလီယံနဲ့ချီချမ်းသာကျော်ရတဲ့တထည်တွေကိုတိုက်ခိုက်နေခြင်းဖြစ်တယ်လို့ပြောပါရခင်ဗျာ